ဆရာကြီးကျမတို့လေဟိုဒီရခိုင်ပြည်နယ်မှာလေမုံတိုင်းရဲ့အရှိန်ကြောင့်လေဒီနေပစ္စည်းရာမျိုးကြီးလည်းရှိခဲ့တယ်ဆိုတော့ဆရာတို့အနေနဲ့ဘလို့တွေထောက်ပံ့မှုတွေလှူထားပြီးပြီလဲဟိုစီးရင်တွေဘလို့ရထားလဲအဲ့လိုသိချင်လို့ပါဆရာဟုတ်ကဲ့ဟုတ
်သူချမ်းချက်ကတော့အဲ့ဒီကျွန်တော်တို့ကလေကူညီထောက်ပံ့ရေးသွားတာဥပမာဆိုလို့ရှိရင်မြေပုံတို့ပါတော့ပေါ့နော်ကျွန်တော်တို့ကညာပိုင်းညနေပိုင်းဖြစ်သွားတဲ့အခါမှာနေရာကျတော့ဇက်ကူးဖို့ခက်တာတို့ပါတော့မင်းပြဟုတ်ကဲ့ကိုကူရတော့ကျွန်တော်မြောက်ဦးခရိုင်ရုံးကနေသွားပြီးတော့ထောက်ပံ့ရတာဆိုတော့နော်ဒီနေ့တော့တို့ရောက်မှာပေါ့ကူညီထောက်ပံ့ရေးကတော့ကျွန်တော်တို့ကတော့တက်လာတဲ့စီးရင်ပုံမူတည်ပြီးတော့ဖြည်းဖြည်းဝါဖြစ်အောင်တော့ဒီကျွန်တော်တို့ဘေးရန်ဒေသစီမံခန့်ခွဲမှုဦးစီးဌာနကနေပြီးတော
့
ဒီနေရုံးကရောတာကြက်မှတ်ပြီးတော့ဒီခရိုင်ရုံးနေရာထောက်ပံ့နေရှိရလေတောင်ကုန်းတို့ပါတော့မှာဆိုသဒ္ဓါတို့ပါတော့လေကျိုးသွားရတယ်ပါလိရှိရပေါ့သဒ္ဓါတွေပါပြည့်စည်သွားရတယ်ပဲသိရတယ်နောက်အရင်မှာတောင်ကုန်းမှာဆိုတဲ့လူနေအိမ်နေခြေပဲ34အိမ်စာတင်ကျောင်း5ကျောင်းဖုံးကျောင်း4ကျောင်းစသဖြင့်ပေါ့ပေါ်တန်တွဲနဲ့တောင်ကုန်းတို့တော်တော်များတယ်ဒီဘက်မှာကြောက်ဖြူကျမ်းမှာတော့နေအိမ်3အိမ်4အိမ်အဲ့ဒီပုံပတ်ဝန်းကျင်တောင်ပဲနောက်ပြီးတော့မောင်မာလေးများတော့များတယ
်ဆက်ဒါဆိုတော့လေဟိုပါပေါ့ရခိုင်ပြည်နယ်အတွင်းမှာမျိုးနယ်ဗနဲ့မျိုးနယ်လောက်ဒီလိုမျိုးမုံတိုင်းတန်းကြောင့်ဒီလိုပျက်စီးဆုံးရှုံးမှုတွေရှိကြတာ
အဓိကတော့ဒီမုံတိုင်းဖြတ်ကျော်တဲ့အချိန်မှာအဓိကတက်ရောက်တဲ့မျိုးနယ်ကချင်းမျိုးနယ်ကြမ်းမင်းပြောလို့ရချင်းမျိုးနယ်မှာတော့ကြောက်ဖြူပါမယ်ရံပြဲပါတယ်မောင်ပါတယ်အမ်းပါတယ်နောက်မြောက်ဦးခရိုင်ကမြေပုံပါတယ်တန်ရဲပါတယ်ငပလီတောင်ခုတ်ချက်မြို့နယ်ကိုကျွန်တော်တို့အဓိကဒါမုံတိုင်းတက်ရောက်တာပေါ့နော
်ဒါဆိုဆရာခမ်းမန်းပေါ့အခုစည်ရင်းနေအရာဆိုရင်ဒီနေပစ္စည်းမှုအခြေအနေရောဘလောက်လောက်အတိုင်းတာရှိခဲ့လဲ
ပစ္စည်းဒါတော့ကျွန်တော်တို့ဟာပစ္စည်းဆုံးရှုံးမှုတွေကတော့နေကတော့190နဲ့ချက်လုံးလောက်ရှိမယ်စာတင်ကျောင်းနေခြေပဲ18ကျောင်းလောက်ရှိတယ်ဖုံးကျောင်းနေ10ကျောင်းလောက်ရှိအဲ့ဒီမှာမှကျွန်တော်တို့ကဒီနေပစ္စည်းဆုံးရှုံးနေအနေထားမှာတစိတပိုင်းပစ္စည်းသွားတာရှိတယ်အချို့အဝက်ပေါ့နော်ခေါမိုးလန်တာတို့တော့ပြားလန်တာတို့စသဖြင့်ပေါ့နော
်
တဏီမိုးတရားသာတွေလုံးလုံးပစ်သွားတာတွေလည်းပဲရှိတယ
်
အဲ့ဒါတော့ကျွန်တော်ရှုံကုန်ပြီးတော့ပြောလိုက်တာပေါ့အဲ့ဒီထဲမှာမှတစိတပိုင်းပစ်တာရှိတယ်အဲခုနပြောတဲ့လုံးဝပစ္စည်းသွားတာတွေရှိတယ်အဲ့လိုမျိုးတို့ရှိပါလား
ဒါဆိုတော့ဆရာတို့ရဲ့ထောက်ပံ့မှုအခြေအနေရောဒီပစ္စည်းမှုအလိုက်ဘယ်လိုရှိတာမျိုးလဲရှင်
အပြည့်စုံမှုအလိုက်ကတော့ကျွန်တော်တို့ဒါကျွန်တော်တို့မှတချို့သေဆုံးတဲ့သူတွေရှိတယ်။သူတို့မှအုံဝင်ပြီးတာတို့မကြေးပင်ပြီးတာတို့လေ။အဲအဲ့လိုသေဆုံးသွားတဲ့သူတွေကတော့3သိန်းပေါ့ကျန်တဲ့မိသားစုတွေအတွက်ကိုကျွန်တော်တို့ကူညီထောက်ပံ့ပါတယ်။တန်ရတဲ့သူတွေရှိတယ်။တန်ရတဲ့သူတွေကတော့ကျွန်တော်တို့9,000ပေါ့။နောက်ကယ်ဆယ်ရေးပစ္စည်းတွေဆိုတာရှိတယ်ကျွန်တော်တို့ဒီမုံတိုင်းဖြစ်ချက်ကနေပစ္စည်းတွေလည်းပစ္စည်းတွေအလျောက်ထောက်ပံ့နေအောင်မကယ်ဆယ်ရေးပစ္စည်းတွေလည်းပဲဒါစိတ်တပိုင်းပစ္စည်းဆိုတဲ့ပုံမူတည်ပြီးတော့အားလုံးပစ္စည်းဆိုတော့ကယ်ဆယ်ရေးပစ္စည်း19မျိုးနဲ့စိတ်တပိုင်းဆိုရင်တော့ကျွန်တော်တို့10မျိုးပေါ့နော်။အဲ့လိုကယ်ဆယ်ပစ္စည်းတွေသက်သက်ထောက်ပံ့နေ။ဒါဖြစ်ဒီမုံတိုင်းတိုင်းကနေနေအိမ်တာဝန်တွေအတွက်ကျွန်တော်တို့ဒါထောက်ပံ့နာတွေလည်းသူနှုံသားလိုက်ပေါ့တတ်မှတ်ထားတာတွေရှိပါတယ်
။ဆရာစစောတေဆုံးတဲ့သူတွေလည်းရှိရဆိုဘယ်နှဦးလောက်ရှိခဲ့တာလဲရှင်ရခိုင်ပြည်
နယ်။တေဆုံးတာကတော့ဒီခင်းပြည်စင်မှာမုံတိုင်းပြတ်ကျော်စင်မှာဟိုဓာတ်လိုက်ပြီးတေဆုံးတာ2ဦးရှိတယ်ကျွန်တော်တို့နော်။အုံမင်းပြီးပြီးတော့တေဆုံးတာ2ဦးရှိ။အဲလောလောဆယ်တော့ကြာပြန်ပြီ3ဦးလောက်ရှိတယ်။ဒါရတာလည်း3ဦးနီးပါးလောက်ရှိ။ဒါရတဲ့သူကိုတော့ကျွန်တော်တို့9,000လုံးနဲ့ကျွန်တော်တို့ကျမ်းမာရေးအတွက်ကျွန်တော်တို့ထောက်ပံ့တာရှိပါတယ်ဟုတ်ကဲ့
ဒီနေ့အချိန်တွေရောရခိုင်ပြည်နယ်အချိန်တွေဘယ်လိုရှိလဲဆရာ
ဒီရာသီဥတုအချိန်တွေကတော့ပုံမှန်အဖြစ်အိုးအိုးဆိုင်ဆိုင်မှာပဲဒီဆက်တွေမှာတော့ဘုတ်သက်လေပြင်းတော့မရှိဘူးငြိမ်နေတယ်ပေါ့ရာသီဥတုအချိန်တွေကတော့ဒီဆက်တွေပိုင်းမှာတော့လေ
ဩဟုတ်ကဲ့ကျေးဇူးပါဆရာအခုလိုဖြေကြားပေးရနော
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါ